မြန်မာနိုင်ငံမှာရိုဟင်ဂျာမွတ်စလင်တွေအပေါ်ပြုမှုပုံကိုစန့်ကျင်ကန့်ကွက်တဲ့အနေနဲ့အင်ဒိုနီးရှားနိုင်ငံကဗုဒ္ဓဘာသာဝင်တွေကိုအကြမ်းဖက်တိုက်ခိုက်ဖို့ကြံစီခဲ့တယ်လို့ဆိုသူတဦးဟာရဲတပ်ဖွဲ့ဝင်တွေရှိမှကိုယ်သဘောနဲ့ကိုယ်သွားပြီးတော့အဖမ်းခံခဲ့ပါတယ်မူဟာမက်ထော်ရစ်ဆိုသူဟာတနက်တလက်ကြီးစံတွေနဲ့အတူဖောက်ခွဲရေးပစ္စည်းတွေပါပါတဲ့အသေးကံဘုံဖောက်ခွဲတဲ့အင်ဂျီကိုဝစ်ပြီးတော့တနင်္ဂနွေနေ့ကအင်ဒိုနီးရှားရဲတပ်ဖွဲ့ထံမှအဖမ်းခံခဲ့တာပါပြီးခဲ့တဲ့သတင်းပတ်မှာဂျာကာတာမြို့တော်ကသူ့ရဲ့အိမ်မှာရဲတပ်ဖွဲ့ဝင်တွေကဝင်ပြီးတော့ဖမ်းတဲ့အချိန်လွတ်ထွက်သွားပြီးကြတဲ့ကသူဟာထွက်ပြေးနေခဲ့တာပါသူ့အိမ်ခန်းထဲကနေမိခိုးတွေထွက်လာတာကိုတွေ့လို့အိမ်နီးချင်းတွေကရဲတပ်ဖွဲ့တွေစီကိုသတင်းပို့ခဲ့တာဖြစ်ပါတယ်။ရဲတပ်ဖွဲ့ကိုတော်၎င်းအကြမ်းဖက်နှိမ်နင်းရေးအင်ဒိုနီးရှားအထူးတပ်ဖွဲ့ကိုတော်၎င်းဗုဒ္ဓဘာသာဝင်တွေကိုတော်၎င်းပြစ်မှတ်ထားပြီးတော့တနင်္လာနေ့မှာအသေးခံဘုံဖောက်ခွဲဖို့သူစီစဉ်ထားခဲ့တယ်လို့တော်ရစ်ကရဲတပ်ဖွဲ့ကိုပြောပါတယ်။မြန်မာနိုင်ငံရခိုင်ပြည်နယ်မှာဒေသခံရခိုင်တိုင်းရင်းသားတွေနဲ့ဘင်္ဂလီတွေကြားဖြစ်ပျက်ခဲ့တာတွေနဲ့ပတ်သက်ပြီးတော့သဘောထားတင်းမာတဲ့အင်ဒိုနီးရှားနိုင်ငံသားမွတ်စလင်ရာပေါင်းများစွာကဇူလိုင်လအတွင်းမြန်မာတန်ယုံရှိမှာကန့်ကွက်ဆန္ဒပြခဲ့ကြတာဖြစ်ပါတယ်ရှင်။